ရေခဲသက်တရနဲ့လေးပေးဆက်တွေမှာတုံးနေတဲ့ဖန်လုံရင်ဓာတ်ဝင်ထုတ်လွှင့်မှုတွေမရှိစေဖို့သဘောတူညီချက်တစ်ခုရလာတော့မှဖြစ်ကြောင်းရဝမ်ဒါမှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကအပြုသဘောဆောင်တဲ့အမြင်တွေကိုထုတ်ဖော်ပြောဆိုကြပါတယ်။တက်ရောက်လာတဲ့နိုင်ငံတွေအနေနဲ့ဒီဖန်လုံရင်ဓာတ်ဝင်တုံးဆက်မှုဆုံးသက်စင်မဲ့ကန့်သက်ရတွေတနိုင်ငံနဲ့တနိုင်ငံမတူပဲသတ်မှတ်ဖို့သဘောတူလာနိုင်တာမို့ဒီပြဿနာအဖြေရှာရေးအတွက်မျှော်လင့်ချက်တွေတိုးလာတယ်လို့ရဝမ်ဒါနိုင်ငံကေဂါလီမှာကျင်းပတဲ့တောက်ကြံတဲ့ညီလာခံမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တခြားအနောက်နိုင်ငံတွေက2021ခုနှစ်မှာဟိုက်ဒရိုဖလိုရိုကာဗွန်စေးလုံးဝမသုံးတော့ဘဲပပျောက်အောင်စတင်လှုပ်ဆောင်ကျင်နေတာပါ။အိန္ဒိယလိုတခြားနိုင်ငံတွေကတော့ဒီကိစ္စကိုတဖြည်းဖြည်းပဲလှုပ်ဆောင်ဖို့နဲ့2030နောက်ပိုင်းမှာရှော့ချဖို့လှုပ်ချင်တာဖြစ်ပါတယ်။နိုင်ငံပေါင်းစုံပါဝင်ပြီးချိုးပန်းရမယ်ဆိုတဲ့သဘောကိုမေ့ထားခွင့်နဲ့အခုလိုလှုပ်ဆောင်နေမှုတွေနောက်ပြန်ဆောက်ခွင့်ဘယ်နိုင်ငံမှမရှိပါဘူးလို့ဝန်ကြီးကယ်ရီကပြောကြခဲ့တယ်လို့အခုဖြန်းစီတွေမှာပါတုံးတဲ့ hydrofluorocarbons အသုံးကိုတားမြစ်ပိတ်ပင်တာဟာဒီရာစုနဲ့အကုန်လုံးမှာကမ္ဘာအပူချိန်3.5 ဒီဂရီလောက်တိုးလာမယ့်အရေးကိုနှေးကွေးသွားစေနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်